Welcome to the Voice of America in Burmese.
လာညနေခင်းမှာရှင်2016ခုနှစ်နိုဝင်ဘာလ9ရက်ဘူလူးနေ့ညနေခင်း VOA စီစဉ်နေကိုမိခင်ပြည်အောင်စုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲရနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီကနေ့ညနေခင်းအတွက်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြွေထွေးပါဒီနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာတော့ Republican Billionaire တထိပ် Donald Trump ကအနိုင်ရသွားပါပြီဒီလိုဒေါ်နယ်ထရမ့်အနိုင်ရသွားတဲ့အတွက်ဒီကမ္ဘာတဝန်းကတုံ့ပြန်မှုတွေဘလို့ရှိနေတယ်ဆိုတာနဲ့အတူဒီကမ္ဘာလုံးဆိုင်ရာအစုရှယ်ယာဈေးတွေကတော့တိတိတတ်တာကျဆင်းသွားပါပြီစစ်ပွဲတွေပြင်းထန်နေတဲ့ဆီးရီးယားနိုင်ငံမှာရုရှားကနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေကိုလုပ်ဖို့ပြင်ဆင်နေပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာသတင်းတွေကိုတော့ရှာဖောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြအောင်ပါကမေကင်ပြည်အောင်စုရဲ့45ဆမြောက်သမရအဖြစ်မေကင်ပြည်သူတွေရဲ့ရွေးချယ်မှုကိုကြိုဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီဆောင်းလို့တိုင်းပါเนาะအမေရိကန်ကိုတက်တဖန်ပါเนาะကြီးညာအောင်လုပ်နိုင်ဖို့အဲ့ဒါကိုလည်းမျောလဲ့နေအလားတူပဲကျွန်တော်တို့အမေရိကန်မြန်မာနိုင်ငံကြားပူးပေါင်းဆောင်မှုတွေ
မြန်မာသမရရုံရဲ့ပြောရင်းဆိုခွင့်ရှိသူဦးစောထေးကအခုလိုပြောသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်အမေရိကန်ရဲ့သမရတက်ဖြစ်ဒေါ်နယ်ထရမ့်ကိုရွေးလိုက်ခြင်းဖြင့်မြန်မာနိုင်ငံရဲ့နိုင်ငံတကာအပေါ်မှာဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲဆိုတဲ့သတင်းတွေကိုအခုညနေခင်းမှာပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုမက်ကင်ပြူထွန်းနဲ့ရှားဖောင်တို့ကကြီးညာပေးသွားမှာပါ
ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Billionaire တထိပ် Donald Trump ကသူ့အနိုင်ရတဲ့အကြောင်းကိုကြေညာလိုက်ပါပြီ။ပြိုင်ဘက် Democratic Party ကတငငကြားရေးဝန်ကြီးဟောင်း Hillary Clinton ကိုမထင်မှတ်ပဲ Trump ကအကြီးအကျယ်နိုင်သွားတာပါ။ရွေးကောက်ပွဲအနိုင်ရှုံးတွက်ချက်ရမှအရေးပါလာတဲ့ Wisconsin ပြည်နယ်မှာ Trump အနိုင်ရတဲ့ဆိုတာကိုအတည်ပြုနိုင်ခဲ့ပြီးတဲ့နောက်မှာတော့အသက်90အရွယ် Trump သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့အကြောင်းကိုအမေရိကန်သတင်းဌာနကြီးတွေအားလုံးကလည်းဒီကနေ့အစောပိုင်းမှာကြေညာခဲ့ကြတာပါ။ထရမ့်အနေနဲ့ဝင်းစကွန်ဆင်ပြည်နယ်မှာအနိုင်ရလိုက်တာကြောင့်သမ္မတလောက်တယောက်အနေနဲ့သမ္မတအဖြစ်အရွေးခံရဖို့မှာလိုအပ်တဲ့ပြည်နယ်အလိုက်သမ္မတနဲ့ဒုသမ္မတတွေကိုရွေးချယ်ခွင့်ရှိသူကိုစလေရီရဲ့မဲ190ကျော်ကိုရရှိလိုက်တာပါရွေးကောက်ပွဲဒီအထိနောက်ဆုံးလုပ်ခဲ့တဲ့ဒီလူလူစစ်တပ်အများအပြားမှာတော့ထရမ့်က Mrs. Clinton အောက်လူလူထောက်ခံမှု3-4မဲ့လောက်နောက်ကျနေခဲ့ပေမဲ့လည်းဒီရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးရမှာအရေးပါလာတဲ့မြောက်ကာရိုလိုင်းနားနဲ့ Florida ပြည်နယ်တွေမှာထရမ့်ကအကြီးကျယ်အနိုင်ရလိုက်တာပါဒါအပြင်တောင်ပိုင်းပြည်နယ်အများပြားမှာလည်း Trump အနိုင်ရနေတဲ့ဆိုတာကိုအင်ဂါနေ့ညနေပိုင်းကလေးကရလဒ်တွေမှာဖော်ပြခဲ့ပါတယ်။အထက်လွှတ်တော်အမတ်နောက်သမ္မတဟောင်းဂရောတကကြားရေးဝန်ကြီးဟောင်းစတဲ့အစိုးရတာဝန်တွေကိုတိပောင်းများစွာထမ်းဆောင်ခဲ့တဲ့ Mrs. Clinton ကိုအစိုးရယာရုတာဝန်တစ်ခါမှမထမ်းခဲ့ဘူးတဲ့စီးပွားရေးလုပ်ငန်းရှင် Trump အနိုင်ရလိုက်တာက Trump အတွက်တကယ်ကြီးမားတဲ့အောက်ပွဲဖြစ်နေတာပါရှင်။
တဖက်မှာတော့ဒီ American ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာ Republican Party က Donald Trump အနိုင်ရတဲ့အပေါ်ပြည်ထောင်နိုင်ငံအပါအဝင်ကဘာတဝန်းကအင်အားတကြီးဖြစ်နေကြပါတယ်။အခုဖြစ်ရဟာ UK နိုင်ငံကဥရောပသမဂ္ဂထဲကိုထွက်သင့်မထွက်သင့်လူမှုစန္ဒအခမ်းအယူပွဲမျိုးနဲ့တူပြီးအခုလိုဖြစ်လာမယ်လို့ထင်မှတ်မထားသလိုလူတိုင်းကိုအံ့ဩစေတဲ့အရာတစ်ခုဖြစ်တယ်လို့လန်ဒန်မြို့ခံတချို့ကပြောပါတယ်။ဒီကနေ့မှာဆိုရင်ငွေကြေးဈေးကွက်အပါအဝင်မသေးကြမြေယာမှုတွေနဲ့ပြဿနာအတော်များများတွေ့ရမှာဖြစ်တယ်လို့လည်းလန်ဒန်မြို့ကန်တွေကဆိုကြပါတယ်။ Mr. Trump အနိုင်ရတဲ့အတွက်ပြည်ထောင်ပြည်သူတွေလိုပဲပြင်သစ်နိုင်ငံကလည်းအင်အားကြီးဖြစ်နေပါဗါတယ်။ကြောက်စရာကောင်းပြီးတော့တကယ့်ကိုဘေးဒုက္ခနဲ့ကြုံရတာပဲလို့ပါရီမြို့ခံတွေကပြောကြပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာ Republican Party ဘက်က Donald Trump ဟာဒီ Democratic Party က Hillary Clinton ကိုအပြတ်အသတ်အနိုင်ရတဲ့အပေါ်မှာအင်အားကြီးဖြစ်နေကြတာဖြစ်ပါတယ်။ဒါဆိုရင် American ပြည်ထောင်စု၈နှစ်ကြာဒီမိုကရက်တွေရဲ့ဦးဆောင်မှုကိုအဆုံးသတ်စေခဲ့တာဖြစ်ပြီး American ပြည်ထောင်စုကိုမသေးမချာမရေမရာတဲ့လမ်းသစ်စီကိုပို့ဆောင်လိုက်တာလည်းဖြစ်တယ်လို့ဆိုကြပါတယ်။ဒါပေမဲ့ရုရှားနိုင်ငံကပြည်သူတွေကတော့ Mr. Trump အနိုင်ရတဲ့ပေါ်ကြိုဆိုလိုက်ပြီးရုရှားနိုင်ငံနဲ့ဆက်ဆံရေးပိုးပြီးကောင်းမွန်လာလိမ့်မယ်လို့လည်းရုရှားဒူမာလွှတ်တော်အမတ်ကပြောပါတယ်။Mr. Trump အနိုင်ရတဲ့အတွက်အိန္ဒိယနိုင်ငံက Hindu လက်ရာရိုင်းအဖွဲ့တွေကလည်းအောင်ပွဲခံကြပြီးဝမ်းပန်းတသာဖြစ်နေကြပါတယ်ရှင်။
ဒီအမေရိကန်သမ္မတရွေးကောက်ပွဲမှာဒီ Republican Party ကဒေါ်နယ်ထရမ့်အနိုင်ရလိုက်တာကြောင့်မလို့ကမ္ဘာလုံးဆိုင်ရာအစုရှယ်ယာဈေးတွေကတော့တိတိတသာကျဆင်းသွားသလိုအမေရိကန်ဒေါ်လာဈေးနဲ့ယင်းနယ်ဈေးတွေလည်းကျပါတယ်။ဒီကနေ့အစောပိုင်းတော့ကဥရောပအစုရှယ်ယာအညိုကိန်းတွေ 1.9 ရာခိုင်နှုန်းအထိကျဆင်းသွားပေမဲ့ဒီညနေပိုင်းမှာတော့အကြမ်းသစ်ကျဆင်းတဲ့အနေအထားမှာတက်နေခဲ့ပါတယ်။အာရှမှာတော့ဂျပန်တကယ့်အစုရှယ်ယာအညိုကိန်း 9.4 ရာခိုင်နှုန်းဒီပါအထိကျဆင်းသွားပြီးဟောင်ကောင်ဟန်ဆန်အညိုကိန်းကတော့1.3ရာခိုင်နှုန်းကျသွားပါတယ်။ ။ဒါကြောင့်ဒီအစုရှယ်ယာရောင်းဝယ်သူအများပြားကတော့သူတို့အတွက်ဆုံးရှုံးမှုနည်းနိုင်ပေရွှေလိုပစ္စည်းတွေဘက်ကိုပြောင်းပြီးတော့ရင်းနှီးမြှုပ်နှံလာကြသလိုရွှေဈေးကတော့ 3.8 ရာခိုင်နှုန်းအထိတက်သွားပါရယ်။အခုလို့အစုရှယ်ယာဈေးတွေကျဆင်းလာတဲ့အခြေအနေဟာထရပ်ကဒီစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့စီးပစ္စည်းကတွေကိုရှော့ချပြီးကုန်သွယ်ရေးဆိုင်ရာမူဝါဒတွေမှာအပြောင်းအလဲတွေကြီးကြီးမားမားလှုပ်သွားမယ်လို့ကတိပေးထားတဲ့အပေါ်မှာမသေးချာပြေရာမှုတွေရှိနေတယ်ဆိုတာကိုမီးပေါက်ထိုးပြလိုက်ကြပဲလို့သုံးသက်သူတချို့ကပြောပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့ Trump ရဲ့အစီအစဉ်တွေဟာရေရှည်မှာစီးပွားရေးကိုအားကောင်းလာစေမယ်ဖြစ်တယ်လို့သုံးသက်ပြောဆိုကြတဲ့သူတွေလည်းရှိနေပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာအင်ကာနဲ့သမ္မတရွေးကောက်ပွဲကျင်းပခဲ့တယ်လို့ပဲအထက်နဲ့အောက်လွှတ်တော်တွေလည်းအကြိမ်နဲ့ရှင်ပြိုင်ခဲ့ကြပါတယ်။မဲရလာတွေထွက်ပေါ်လာတာနဲ့အမျှကွန်ကရစ်လွှတ်တော်ကို Republican Party ကဆက်ပြီးလွှမ်းမိုးထားမယ်ဆိုတာထင်ရှားလာပါတယ်။ Republican တွေရယူထားတဲ့အထက်လွှတ်တော်အမှတ်နေရာ၈ခုကို Democratic တို့အနိုင်ရအောင်တိုက်ကိုမျှော်မှန်းခဲ့ပေမဲ့ထင်သလိုဖြစ်မလာခဲ့ပါဘူး။အထက်လွှတ်တော်အမှတ်နေရာတရားမှာလက်ရှိဒီ Republican တွေက54နေရာ Democrat က49နေရာရထားရကနေRepublican က51နေရာအထိကျသွားပြီး Democrat က48နေရာရမယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ Illinois ပြည်နယ်လက်ရှိ Republican အထက်လွှတ်တော်မှာ Mark Kerr က Democratic အောက်လွှတ်တော်မှာ Tammy Duckworth ကိုရှုံးနိမ့်ပါတယ်။ Pennsylvania ပြည်နယ်မှာလည်း Democratic Party က Katie McGinty က Republican အထက်လွှတ်တော်မှာ Patrick Toomey ကိုထောက်ခံမဲ့9ရာခိုင်နှုန်းအသာရနိုင်ပေမဲ့အနိုင်ရတယ်လို့တော့မပြောကြသေးပါဘူးလွှတ်တော်အမှတ်နေရအများစုအနိုင်ရခြင်းအပြင်အာဏာရချိန်ခွင်ရှာညှိနှိုင်းမယ်လို့ဒီမိုကရက်တို့မျှော်မှန်းခဲ့ပေမဲ့လည်းထင်သလိုဖြစ်မလာခဲ့တာပါထွက်ပေါ်လာနေတဲ့မဲရလာတွေရသမ္မတအိုဘားမားရဲ့မူဝါဒအတော်များများကိုကန့်ကွက်နေတဲ့ Republican တွေကသာအထက်လွှတ်တော်နေရစလုံးကိုဆက်ပြီးလွှမ်းမိုးထားမှာဖြစ်ပါတယ်အင်္ဂါနေ့ကဒီကျင်းပတဲ့ရွေးကောက်ပွဲမှာအမှတ်နေရ100ရှိတဲ့အထက်လွှတ်တော်အတွက်အမှတ်နေရ34နေရအောက်လွှတ်တော်အမှတ်နေရ435နေရာစလုံးအတွက်လွှတ်တော်အမှတ်တွေကိုရွေးချယ်ကြတာပါရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်နိုင်ငံကနေဗုဒ္ဓနေညနေခင်းနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတင်ပြပေးသွားပါမယ်ရှင်။စစ်ပွဲတွေပြင်းထန်နေတဲ့ဆီးရီးယားနိုင်ငံကဒေသတချို့မှာရုရှားကနောက်ထပ်လေကြောင်းတိုက်ခိုက်တာတွေလုပ်ဖို့စီစဉ်နေတဲ့အပေါ်အမေရိကန်အစိုးရကကန့်ကွက်ဝေဖန်ထားပါတယ်။အပြစ်မဲ့ပြည်သူတွေကိုထိခိုက်သေးချေခံပြီးရုရှားအစိုးရကသူ့ရဲ့ရေတပ်အစွမ်းပြနေတယ်လို့အမေရိကန်ကဆွဆွဲပြောဆိုနေတာပါ။အလက်ပုံမျိုးမြောက်ဖက်စင်ကြေပုံအရက်တွေမှာအာရစစ်သွေးကြွတွေကိုပြစ်မှတ်ထားပြီးနောက်ထပ်လေကြောင်းတိုက်ခိုက်တာတွေကိုနိုင်ပိုင်းအတွင်းမှာစတင်မဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေက Interfax သတင်းအေဂျင်စီကိုအင်္ဂါနေ့တုန်းကပြောဆိုခဲ့တာပါ။ရုရှားနိုင်ငံရဲ့တခုတည်းသောလေယာဉ်တင်သင်္ဘော Admiral Kondestov ပေါ်ကလေယာဉ်တွေနဲ့ရောနောက်ဆီးရီးယားကမ်းရိုးတန်းမှာရှိတဲ့တခြားသင်္ဘောတွေပေါ်ကနေပါပယ်ထိန်ဒုံးကျည်တွေနဲ့ပြစ်လွတ်တာအပါအဝင်လေကြောင်းတိုက်ခိုက်တာတွေကိုစပြီးတော့လုတ်သွားမယ်ဆိုတော့ရုရှားကာကွယ်ရေးဝန်ကြီးဌာနသတင်းရင်းမြစ်တစ်ခုကလည်းပြောပါရယ်အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲကျင်းပပြီးအစောပိုင်းရလဒ်တွေထွက်ပေါ်လာနေတဲ့အချိန်နဲ့တိုက်တိုက်ဆိုင်ဆိုင်အခုလိုနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုတ်သွားဖို့ရုရှားကစီစဉ်နေတာပါဒီတော့တွင်ဒီအလက်ပိုမြို့မြောက်ပိုင်းမှာလည်းအင်ကာနေတို့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးခလင်းငယ်25ရောက်အပါအဝင်အရက်သား80ကျော်သေဆုံးခဲ့တဲ့အကြောင်းစီးရီးယားရေးလေလံစောင့်ကြည့်သူတွေကပြောပါရယ်ရှင်
ဂျာမနီနိုင်ငံမှာ IS Islamic အကြမ်းဖက်အဖွဲ့အတွက်တပ်ဖွဲ့ဝင်တွေစုဆောင်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမျိုးသား5ဦးကိုအင်ကာနေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးမှုဟာဂျာမနီနိုင်ငံမှာအစွန်းရောက်တွေကိုချေမှုန်းရမှာအရေးပါတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်တယ်လို့တရားသူကြီးဟိန်ကိုမတ်ခ်စ်ကပြောပါတယ်။ဂျာမနီနိုင်ငံက Lower Saxony နဲ့ North Rhine-Westphalia ပြည်နယ်တွေအတွင်းစီးနှင်းရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာပဲအဲ့ဒီတန်တရားဖြစ်ခံထားရတဲ့သူတွေကိုဖမ်းဆီးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ Syria မှာရှိတဲ့ IS အဖွဲ့အတွက်မွတ်စလင်တွေကိုစုဆောင်ပေးနေတဲ့အစွန်းရောက်ဂျီဟတ်ကွန်ရဲ့ဖွဲ့စည်းတဲ့ဆိုပြီးအဲ့ဒီအမှုနဲ့ဒီလူတွေကိုဆွဲချက်တင်ထားပါတယ်။တန်တရားဖြစ်ခံရတဲ့အမျိုးသားတွေထဲကတူဦးဟာအဘူဝါလာဆိုတဲ့နာမည်ကိုသုံးပြီးအသက်32နှစ်အရွယ်ရှိတဲ့အီရတ်လူမျိုးဖြစ်ပါတယ်။သူ့ကိုယ်သူဂိုင်းကောင်းဆောင်တယောက်ဖြစ်တယ်လို့လည်းဆိုပါတယ်။တခြားတန်တရားဖြစ်ခံထားတဲ့လူတွေထဲမှာတူရကီ၊ဂျာမနီနဲ့ကင်မရွန်နိုင်ငံသားတူဦးတို့ပါဝင်ပြီးနိုင်ငံသားနှစ်ခုဂိုင်းဆောင်တဲ့လူတူဦးလည်းပါဝင်ပါတယ်ရှင်
။ဖြစ်စဉ်တွေနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ဟေကဝန်ကြီးချုပ်အသစ်ကိုလွှတ်တော်ကနေရွေးချယ်ခွင့်ပြုမယ်လို့ပြောဆိုလိုက်ပါတယ်။တဟာချီထွာလာနေတဲ့နိုင်ငံရေးအရှုပ်တော်ပုံကြားမှာသမ္မတအဖြစ်ဆက်လက်ရည်တည်နိုင်မှုကြိုးစားတဲ့အနေနဲ့နိုင်ငံရေးအရကြီးမားတဲ့အလျှော့ပေးဆောင်ရွက်မှုတစ်ခုပဲဖြစ်ပါတယ်။အတိုက်ခံတွေအဓိကထိ ंछ ုပ်ထားတဲ့ဒီတောင်ကိုရီးယားလွှတ်တော်ဥက္ကဋ္ဌ ချွန်စီကျွန်းနယ်ဒီတမရတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုလွှတ်တော်ကနေဝင်ကြီးချုပ်တက်ကိုခန့်အပ်ခွင့်ပြုမဲ့အကြောင်းဆုံးဖြတ်ချက်ကိုတမရဘက်ကထေကအင်္ဂါနေ့တုန်းကကြေညာလိုက်တာဖြစ်ပါတယ်။ဒါ့အပြင်ဒီဝင်ကြီးချုပ်အနေနဲ့အစိုးရဝင်ကြီးအဖွဲ့ကိုထိန်းချုပ်ခွင့်ပြုဖို့ကိုလည်းတမရကသဘောတူခဲ့ပါတယ်။အရင်ကတမရရဲ့မူဝါဒရေးရာထိတ်တန့်အကြံပေးတဲ့ဦးဖြစ်ခဲ့မှုတဲ့ကင်ပြုံကျွန်းကိုဝင်ကြီးချုပ်အဖြစ်တမရဘက်ကထေကသိပ္ပံခင်တုန်းကပဲရွေးချယ်အဆိုပြုခဲ့ပေမဲ့လည်းဒီမစ္စတာကင်ကိုတရားဝင်ခန့်အပ်မဲ့ကြားနာပွဲကျင်းပဖို့ကိုတော့အတိုက်ခံလွှတ်တော်အမတ်တွေကကန့်ကွက်ခဲ့ကြတာဖြစ်ပါရဲ့ရှင်
။ဟောင်ကောင်လွှတ်တော်ပြန်လည်စတင်တဲ့ဒီကနေ့ဗုဒ္ဓဦးနေ့မှာပဲတရုတ်အစိုးရကိုထောက်ခံတဲ့သူတွေကဟောင်ကောင်လွှတ်တော်အဆောက်အဦရှင်မှဆန္ဒပြခဲ့ကြပါတယ်။ဒါဟာဆိုရင်ဟောင်ကောင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်မယ်လို့တရုတ်နိုင်ငံကဆုံးဖြတ်ချက်ချခဲ့ပြီးကြတဲ့ကပထမကြိမ်ပြန်လည်စတင်တဲ့လွှတ်တော်အစည်းအဝေးဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလွှတ်တော်တွင်ကျင်းသစ္စာကျင်းဆိုရမှာဟောင်ကောင်နိုင်ငံရေးသမားအုပ်ဖြစ်တဲ့အသက်25နှစ်အရွယ်ရောင်ဝေချမ်းနဲ့အသက်30အရွယ်ဘက်ကီယိုလူဝန်တို့ဟာဟောင်ကောင်ဟာတရုတ်နိုင်ငံမဟုတ်ဘူးဆိုတဲ့စာတမ်းကိုကန်ဆောင်ပြီးမဖွဲမရစကားလုံးတွေကိုတုံတုံပြောဆိုခဲ့ပါတယ်။ကျန်းသစ္စာချိန်ဆိုခဲ့ခြင်းမရှိတဲ့သူတို့နှစ်ယောက်ကိုဟောင်ကောင်အုပ်ချုပ်ရေးမှူးကတရားစွဲဆိုခဲ့ပြီးနောက်တစ်ချိန်ပြန်ပြီးကျန်းသစ္စာပြန်ဆိုဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီတောင်းဆိုမှုကိုဟောင်ကောင်အထက်တရားရုံးကပယ်ချခဲ့ပါတယ်။ဒါပေမဲ့သူတို့နှစ်ဦးရဲ့အမှုကိုပြန်ပြီးဒီပြီးခဲ့တဲ့ကြာတာပတင်းနဲ့နိုဝင်ဘာလ3ရက်နေ့မှာပြန်လည်ကြားနာဖို့ကိုတော့အတည်ပြုခဲ့ပါတယ်ရှင်။
ကင်ပူထွေးနဲ့ရှားပေါင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အမေရိကန်ပြည်အောင်စုမှသမ္မတအသစ်ရွေးလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်အခုချိန်မှာဒေါ်နယ်ထရမ့်ကိုအမေရိကန်သမ္မတအဖြစ်ရွေးချယ်လိုက်ရပြီဖြစ်တဲ့အတွက်ကဘာမှာထိတ်ဆုံးကဖိဖိစီစီကင်ထွေရမယ်ကိစ္စရဲ့တချို့ပေါ်မှာအမေရိကန်ပြည်အောင်စုရဲ့ချင်းကပ်ပုံချင်းကပ်နည်းကိုထရမ့်အနေနဲ့ပြောင်းလဲပြစ်လိုက်မယ်လို့နိုင်ငံသားရေးမူဝါဒကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်VOA ရဲ့နိုင်ငံသားရေးဌာနဆိုင်ရာသတင်းတောက်နီကီချန်ကသတင်းပေးပို့ထားပါတယ်။ဒေါခင်ဆိုးဝင်းကပြောပြပေးမှာပါ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုထိခိုက်နိုင်ပြီးအကြမ်းဖက်ဝါဒချင်းချောက်မှုကအစအရှေ့လေပိုင်းဒေသပဋိပက္ခရုရှားကယူကရိန်းနိုင်ငံကိုကျူးကျော်မှုနောက်တရုတ်ကပို့ပြီးအင်အားပြလာတာတွေအဆုံးကမ္ဘာတဝန်းစိန်ခေါ်မှုတွေတတိကြီးကိုအရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရင်ဆိုင်ရတော့မှာဖြစ်ပါတယ်။ဒေါ်နယ်ထရမ့်ကအစိုးရအကြမ်းဖက်ဝါဒတိုက်ဖြစ်နေတဲ့စစ်ပွဲကိုနိုင်အောင်တိုက်ရေးဟာသူ့ရဲ့ထိတ်ဆုံးကဥစားပေးလှုပ်ဆောင်ရမယ့်ထဲကတစ်ခုပါပဲလို့ကြုံဝါခဲ့တာပါ။ဒါပေမဲ့သူ့မဲဆွယ်စည်းရုံးရေးမှာစကကြီးစကကြဲပြောဆိုအတုံးချခဲ့တာတွေဟာသူ့ကိုအထောက်အကူမပြုပါဘူးလို့ Brookings Institute နိုင်ငံရေးသုတေသနဌာနက Daryl West ကအခုလိုသုံးသပ်ပါတယ်။ When you're on the world
stage ခင်ဗျားကကမ္ဘာအစင်းမြင့်ပေါ်ရောက်နေပြီဆိုရင်ခင်ဗျားဘာလုပ်လို့လူတိုင်းကတတိထားစောင့်ကြည့်နေကြမှာပါပဲ။နောက်ပြောတဲ့စကားတိုင်းရင်နောက်ကအကျိုးဆက်တွေကိုရှာကြည့်နေကြမှာဖြစ်ပါတယ်။ပြောတဲ့စကားလုံးတွေဟာတခြားလူတွေအပေါ်တက်ရောက်မှုရှိပါတယ်။ကိစ္စရပ်တွေပေါ်ခင်ဗျားရဲ့ပြောပုံဆိုပုံပြိပခတွေကိုရှုမြင်ပုံဒီလိုကိစ္စရပ်တွေကိုဘလို့နီးနဲ့စူးစမ်းကင်တွယ်မလဲဆိုတာတွေကတက်ရောက်မှုအများကြီးရှိပါတယ်။
သမ္မတအိုဘားမားအဆိုအရကရံဘက်လိုသဘောထားတဲ့ရုရှားနိုင်ငံနဲ့တူပူးပေါင်းရင်အကျိုးရှိမယ်လို့ဒေါ်နယ်ထရမ့်ကမဲဆွယ်စည်းရုံးရေးမှာတောက်လျှောက်ပြောခဲ့ပါတယ်။နိုင်ငံသားရေးမူဝါဒကျွမ်းကျင်သူအများစုကတော့သူ့ရဲ့ဒီသဘောထားအတွက်စိုးရိမ်နေကြတယ်လို့စိတ်ရှုပ်နေကြရတယ်လို့ Atlantic Council ကသူတည်သည် John Hubs ကအခုလိုပြောပါတယ်။
We were to judge his policy or try to understand his policy.
သူမကြခင်ကပြောခဲ့တာတွေကိုအခြေခံပြီးသူ့ရဲ့မူဝါဒကိုကျွန်တော်တို့အခဲဖြတ်ကြည့်မယ်ဆိုရင်ဒါမှမဟုတ်သူ့ရဲ့မူဝါဒတွေကိုနားလည်ဖို့စ조사ကြည့်မယ်ဆိုရင်ကျွန်တော်ကတိတ်ကိုစိုးရိမ်မိပါတယ်ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့အခြေခံအချက်တွေကိုသူ့ရဲ့နားမလည်မှုကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့နေတိုးအဖွဲ့ကြီးပေါ်ထားရှိရတဲ့ကျွန်တော်တို့ရဲ့တာဝန်နဲ့ဝေတရားတွေကိုသူကမေးခွန်းထုတ်ခဲ့တာတွေအားလုံးဟာတိတ်ကိုအန္တရာယ်များလှပါတယ်
လွတ်လပ်စွာကုံသွယ်ရေးကိုဘဝင်မကြတဲ့ဒေါ်နယ်ထရမ့်အနေနဲ့အရှိန်အဟုန်နဲ့တိုးတက်နေတဲ့အာရှနဲ့ပစိဖိတ်ဒေသတခွင်ကလွတ်လပ်စွာအခွင့်အလွတ်ကုံသွယ်ရေးသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP လို့ခေါ်တဲ့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်လို့တော့သူ့ရဲ့အစိုးရလက်ထက်မှာရှေ့ဆက်လှုပ်ရှားဖို့မမြင်ဘူးလို့ဒေသန္တရကျွမ်းကျင်သူတွေကသုံးသပ်နေကြတဲ့အကြောင်းမဟာဗျူဟာနဲ့ပြည်တွင်းအခြေအနေသူလစ်လာရေးဌာနရဲ့သူတည်သီး Michael Green ကအခုလိုပြောပါတယ်
There has to be a more robust presence
အဲ့ဒီမှာတက်တက်ကြွကြွအနေထားနဲ့နေရာယူထားမှာဖြစ်ပါတယ်အဲ့ဒီထဲကတခုပဲပြောပြရမယ်ဆိုရင်ရေချောင်းသွားလာရေးလုပ်ငန်းတွေမှာပြင်းပတွေအဝင်ထွက်လွတ်လပ်စွာသွားနိုင်ဖို့တော်တော်များများပြောဆိုနေကြတာပါဒါဟာကုန်သွယ်ရေးနဲ့ကာကွယ်ရေးအတွက်ကူးလူဆက်ဆံဖို့ပြီးတော့ကြိုတင်ပြင်ဆင်လေ့ကျင့်ထားဖို့အတွက်ဖြစ်ပါတယ် ကျွန်တော်တို့ဒီဒက်မကပိုလို့ကြောက်လို့ရတယ်ဆိုတာကိုအများသဘောတူထားပြီးဖြစ်တယ်လို့ယူဆပါတယ
်။တချို့နိုင်ငံရေးအကဲခတ်တွေကတော့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်လာရင်အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဒဇိမ့်သက်သက်အရင်တယောက်အဖြစ်ရှုမြင်နေကြတယ်လို့ထရမ့်အနေနဲ့ကဘာကြီးကိုဘယ်လိုချင်းကံမလဲသူ့ရဲ့အစိုးရဝန်ကြီးအဖွဲ့နဲ့ထိပ်ပိုင်းကယာရုတွေအတွက်ဘယ်လိုရွေးချယ်သွားမလဲစတာတွေကိုစောင့်ကြည့်နေကြပါတယ်လို့ VOA သတင်းတောက် Night Ching ကသတင်းပေးပို့ထားတာပါရှင်
။ Donald Trump သမ္မတဖြစ်လာလို့ပြောင်းလဲလာပွဲရှိတဲ့နိုင်ငံခြားရေးမူဝါဒတွေအကြောင်းကိုဒေါ်ခင်စိုးဝင်းတင်ဆက်သွားတာပါ။အခုဆက်ပြီးတော့ American ပြည်ထောင်စုရဲ့သမ္မတအသစ်ရွေးလိုက်တာမှာမြန်မာနိုင်ငံပေါ်မှာတည်ရောက်မှုတွေရှိလာနိုင်မလားဆိုတဲ့သုံးသပ်ချက်တွေအကြောင်းဆက်ပြောပြပေးပါမယ်။မေဂန်ပြည်အောင်စုမှာသမ္မတတဦးကိုရွေးချယ်နိုင်ခဲ့တဲ့အတွက်ချီးကျူးတဲ့အကြောင်းနဲ့ရွေးချယ်ခံသမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အစိုးရနဲ့မြန်မာနိုင်ငံတို့ကြားရင်းနှီးတဲ့ဆက်ဆံရေးတွေရရှိဖို့မျှော်လင့်တဲ့အကြောင်းကိုမြန်မာသမ္မတရုံးကပြောကြားလိုက်ပါတယ်။အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့ရွေးကောက်ပွဲရတဲ့အကြောင်းအပါအဝင်နိုင်ငံတကာဆက်ဆံရေးတွေမှာပါတယောင်မှုရှိမယ်လို့မျှော်လင့်နေပေမဲ့လည်းမြန်မာနိုင်ငံရဲ့ဆက်ဆံရေးမှာကြီးကြီးမားမားပြောင်းလဲနိုင်မှာမဟုတ်ဘူးလို့မြင်သူတွေလည်းရှိကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ American ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲရဲ့နောက်ဆုံးမဲယွတ်တွဲမှုတွေပြီးဆုံးချိန်မှာ Republican Party ကသမ္မတအလောင်း Donald Trump အနိုင်ရလိုက်တဲ့အတွက်မဲဆွယ်ပွဲဂရီတွေအတိုင်းတိုင်းပြည်ကိုဥဆောင်မှုပေးနိုင်ဖို့နဲ့မြန်မာနိုင်ငံနဲ့ဆက်လက်ပြီးရင်းရင်းနှီးနှီးဆက်ဆံဖို့မျှော်လင့်ကြောင်းမြန်မာသမ္မတရုံးကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ဆမြောက်သမ္မတအဖြစ်အမေရိကန်ပြည်သူတွေရဲ့ရွေးချယ်မှုကိုလည်းကြိုဆိုကြောင်းသမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောဆိုပါတယ
်။အခုလိုရွေးကောက်ပွဲအောင်နိုင်တယ်ပေါ့နော်။အောင်နိုင်တဲ့အတွက်ကျွန်တော်တို့ကဟိုဂုဏ်ယူပွားများတယ်။သူ့တွေလည်း congratulation ကြောပါတယ်။နောက်တစ်ချက်ကတော့သူ့ရဲ့ဆောင်ပုတ်တိုင်းပေါ့နော်။အမေရိကန်ကိုတက်တဖန်ပေါ့နော်။ကြီးမြအောင်လုပ်နိုင်ဖို့အဲ့ဒါကိုလည်းမျှော်လင့်နေအလားတူပဲကျွန်တော်တို့အမေရိကန်မြန်မာနိုင်ငံကြားသူအောင်ဆောင်မှုတွေချစ်ချည်ရင်းမှုတွေဒီဒေါ်နယ်ထရမ့်ရဲ့အင်ဂျီတော်တန်းတဲ့မှာပုံပုံမြင့်တင်လာဖို့ကျွန်တော်တို့ကတော့ပြောလဲမှာ
ဂုံယူဝမ်းမြောက်ကြောင်းတရားဝင်သွင်းလွှာကိုတော့နိုင်ငံခြားရေးဝန်ကြီးဌာနကပေးပို့ဖို့ရှိကြောင်းလည်းဦးစော်ချီကပြောပါတယ်လက်ရှိသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီကသမ္မတလောင်းဟယ်လာရီကလင်တန်ကိုအကြိမ်နဲ့ရှင်ပြန်ပြီးအနိုင်ရလိုက်တာလည်းဖြစ်ပါတယ်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ဟာမြန်မာနိုင်ငံကိုလာရောက်ခဲ့ဘူးသလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်နဲ့လည်းရင်းနှီးတဲ့ဆက်ဆံမှုတွေရှိခဲ့သူဖြစ်ပါတယ်နိုင်ငံရေးလေးလာတုံ့သက်သူစာရေးဆရာဦးကျော်ဝင်းကတော့ဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နောက်အမေရိကန်မြန်မာဆက်ဆံရေးဟာအပြောင်းအလဲမရှိနိုင်ကြောင်းမြန်မာနိုင်ငံရေးမှာထူးခြားခြားတည်ရောက်မှုမရှိနိုင်ကြောင်းသုံးသပ်ပါတယ
်ကျွန်တော်တို့သိထူးခြားဖြစ်မယ်မထင်ပါဘူးဒီလိုပဲပုံမှန်သွားမယ်ထင်ပါတယ်သိထူးခြားမယ်မထင်ပါဘူးမြန်မာနိုင်ငံရေးမှာအပြောင်းအလဲသိရှိမယ်မထင်ဘူးဒီတိုင်းမသွားမထင
်ရွေးကောက်ပွဲအနိုင်ရကြောင်းသိရပြီးဒေါ်နယ်ထရမ့်ကမိန့်ခွန်းပြောကြားရမှာတော့တိုင်းပြည်စည်းဝါးရေးကိုနှစ်စာတိုးအောင်လုပ်မယ်လို့ကြေညာခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးမှာလည်းအမေရိကန်ပြည်ထောင်စုနဲ့တင်းမြတ်လိုတဲ့တိုင်းပြည်တွေနဲ့အပြန်အလှန်တင်းမြတ်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံရေးအကဲကတ်ဦးကျော်ဝင်းကတော့လူကြိုက်များတဲ့မူဝါဒတွေကဘာမှာရေပန်းစားလာမှာကိုပဲစိုးရိမ်တယ်လို့ပြောပါတယ
်။အမေရိကန်သမ္မတရဲ့လုပ်ပိုင်ခွင့်ရှိရဆိုပေမဲ့သူ့မှာကျွန်တော်တို့ solution တော့အထင်အကျေရှိတာ။အဲ့တော့သူချင်းကတော့လုပ်လို့ရမယ်မထင်ပါဘူး။ကမ္ဘာနိုင်ငံကြီးမှာ popularization ဖြစ်စားလာလိမ့်မယ်ချင်းလူကြိမ်များတဲ့အပေါ်စားလူကြိမ်များတဲ့အယူအဆတွေထိတ်တက်လာပြီဆိုလို့ရှိရင်တော့ဒီမိုကရက်တစ်တမိုးတွေပဲကအကျပဲရောက်မှာပေါ့ဒါတွေကတော့တော်တော်အရေးကြီးလိမ့်မယ်ချင်
းရွေးကောက်ခံသမ္မတထရန့်ကတော့အပြင်းထန်ရှင်ပြိုင်ခဲ့ရတဲ့မဲဆွယ်စည်းဝေးကာလအတွင်းသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိခဲ့ပေမဲ့တိုင်းပြည်ကိုစူးစီးညင်ညွတ်အောင်လှုပ်ဆောင်မှာဖြစ်တယ်လို့လည်းကတိပြုပြောဆိုထားပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါအခုတခါမှလည်းအမေရိကန်ရွေးကောက်ပွဲကြောင့်အလံဝေးတဲ့မြန်မာလိုနိုင်ငံတွေမှာတော့စောင့်ကြည့်ပွဲတွေနဲ့ရွေးကောက်ပွဲရလဒ်ကိုစိတ်ဝင်တစားစောင့်ကြည့်ခဲ့ကြတဲ့အကြောင်းကိုတင်ဆက်ပေးပါမယ်အမေရိကန်သမ္မတရွေးကောက်ပွဲကိုတော့မြန်မာနိုင်ငံမှာစိတ်ဝင်တစားစောင့်ကြည့်နေခဲ့ကြပါတယ်အထူးသဖြင့်ကတော့နိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့တဲ့ရွေးကောက်ပွဲကျင်းပခဲ့တာတစ်နှစ်သာရှိသေးတယ်မြန်မာနိုင်ငံမှာစိတ်ဝင်တစားတွေဖြစ်နေကြတာပါရန်ကုန်မြို့ကအမေရိကန်သံမက်ကြီးနေအိမ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့အက်ခံပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ VOA ဝိုင်းဒေါ်သားကိုအောင်လွင်ဦးကအပြည့်စုံတင်ဆက်ပေးထားပါရရှင်
။အမေရိကန်သမ္မတရွေးကောက်ပွဲကိုကမ္ဘာတစ်ဝှမ်းမှာလည်းမြန်မာနိုင်ငံမှာလည်းပဲစိတ်ဝင်စားနဲ့စောင့်ကြည့်ကြပါတယ်။ဒီနေ့ကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲကပြီးခဲ့တဲ့နှစ်ထဲမှာကျင်းပခဲ့တဲ့မြန်မာနိုင်ငံရွေးကောက်ပွဲလိုပဲသမိုင်းဝင်တဲ့တူညီမှုတွေရှိတယ်လို့လည်းဒီနေ့အခမ်းအနားကိုကမ္ဘာကထလို့ကျင်းပခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမက်ကြီးစကော့မာဆီယေကပြောသွားပါတယ်။
And it's wonderful that a year ago, exactly really a year ago, Myanmar had its historic.
ငွေရတဲ့တနစ်တတီကမြန်မာနိုင်ငံမှာသမိုင်းဝင်ရွေးကောက်ပွဲတွေကျင်းပခဲ့တာဟာတကယ်ကိုအမခန်းစရာပါ။ ။ဒါကြောင့်လည်းမြန်မာနိုင်ငံမှာဒီမိုကရေစီရအောင်စူးစမ်းပန်းစားမဲပေးခဲ့ကြသူတွေနဲ့အတူဒီမိုကရေစီရဲ့ခန်းနာမှာအတူတကွဆုံတွေ့ခွင့်ရတာဟာလည်းအင်မတန်မှဝမ်းမြောက်စရာဖြစ်ပါတယ
်။တမချင်းနေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေကိုစောင့်ကြည့်ခဲ့တဲ့အခမ်းအနားတွေပြည်သူ့သမဂ္ဂအရာရှိတွေနိုင်ငံတကာတန်တမန်တွေမြန်မာနိုင်ငံရဲ့တိုင်ဝမ်ကလူပုဂ္ဂိုလ်တွေလည်းတက်ရောက်လာခဲ့ကြတာပါ။ကနတက်ရောက်လာတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလည်းအမေရိကန်နဲ့မြန်မာနိုင်ငံရွေးကောက်ပွဲတွေမှာတမိုင်းဝင်တူညီမှုတွေရှိတယ်ဆိုတာကိုသဘောတူပါတယ်
။အမေရိကန်ဒီနေ့ကျင်းပတဲ့ရွေးကောက်ပွဲကကျွန်တော်တို့ပြီးခဲ့တဲ့ရွေးကောက်ပွဲကျင်းပခဲ့တဲ့နေ့ပဲဖြစ်ပါတယ်။ဒါကျွန်တော်တို့2015နိုမာရှိတဲ့နေ့မှာကျွန်တော်တို့နိုင်ငံမှာလည်းအထူးရွေးကောက်ပွဲကြီးကျင်းပခဲ့ပါတယ်။ကျွန်တော်တို့နိုင်ငံမှာလည်းအပြောင်းအလဲကြီးတစ်ရပ်ဖြစ်ခဲ့ပါတယ်။ဒီအမေရိကန်ရွေးကောက်ပွဲကလည်းကျွန်တော်တို့တကဘာလုံးမှာရှိတဲ့ပြည်သူလူထုတရက်လုံးဟာစိတ်ဝင်စားပါတယ်။ဘာကြောင့်လဲဆိုဒီမိုကရေစီနိုင်ငံကြီးတရက်အနေနဲ့နှစ်ပေါင်းများစွာပေါ့နော်ဒီမိုကရေစီရှင်သန်ခဲ့တဲ့နိုင်ငံမှာတကယ်ရွေးကောက်ပွဲကဒီရွေးကောက်ပွဲကတော်တော်ကိုအကျိမ့်နေဖြစ်ပါတယ်။အဲဒီရွေးကောက်ပွဲကနေပြီးတော့ဟိုကမ္ဘာပြည်သူလူထုအများစုဟာအမေရိကန်နိုင်ငံမှာပေါ့နော်ဒီလူမဲသမ္မတလည်းပေါ်ပေါက်လာခဲ့ပြီးအမျိုးသမီးသမ္မတပေါ်ပေါက်ခုရှိမလားဆိုတော့မျှော်လင့်ချက်တွေကတော့ကမ္ဘာပြည်သူအများစုမှာရှိနေတယ်လို့ကျွန်တော်ထင်ပါတယ်။အဲဒါပေမဲ့ဒီရွေးကောက်ပွဲဟာပြည်သူလူထုရဲ့အဆုံးဖြတ်ပုံမှာကျွန်တော်တို့ကြည့်ရပါမှာဒီမိုကရေစီဆိုတာလူထုရဲ့အဆုံးဖြတ်ပဲဖြစ်ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကရှင်ပြန်ဖက်တွေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်အနေနဲ့မြန်မာစုရဲ့ထိတန်းကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့ရင်းနှီးမှုရှိတာကြောင့်ယူကောက်ပွဲမှာအနိုင်ရခဲ့မယ်ဆိုရင်ဆက်ဆံရေးပိုကောင်းလာမယ်လို့ယူဆထားသလို Republican Party သမ္မတလောင်း Donald Trump ကတော့မြန်မာပါဝင်အာရှဒေသအပေါ်စိတ်ဝင်စားမှုနှေးပါတယ်လို့လည်းအကဲခတ်တွေကမြင်ထားကြပါတယ်။ဒါပေမဲ့လို့လည်း American သမ္မတကြီး Marcel ကတော့ American ဆိုရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေဟာကြီးကြီးမားမားပြောင်းလဲလာစရာမရှိဘူးလို့ဆိုပါတယ်
။ But I think in the United States there's
American ပြည်တော်စုမှာနိုင်ငံရေးပါတီနှစ်ခုစလုံးကတော့မြန်မာနိုင်ငံနဲ့ယင်းနီးတဲ့ဆက်ဆံရေးတည်ဆောက်ဖို့ဒီမိုကရေစီငြိမ်းချမ်းရေးနဲ့တာဝါပြောရေးတွေအတွက်မနက်ငယ်ကကျူးမန်းနေတာတွေကိုလည်းဆက်ပြီးတော့ပံ့ပိုးသွားဖို့ဒီဘူကအပြင်လက်ခံထားကြတယ်လို့ထင်ပါတယ်။ဒါကြောင့်လဲဒီရွေးကောက်ပွဲဟာအရေးကြီးတယ်ဆိုပေမဲ့ဘယ်သူပဲနိုင်နိုင်မြန်မာပြည်သူတွေအတွက်ကျွန်တော်တို့ရဲ့ခိုင်မာတဲ့အပိတ်ကူညီမှုတွေကတော့ဆက်ပြီးတော့ရှိနေမယ်လို့ယူဆပါတယ်
။ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်အနေနဲ့သမ္မတဘရက်အိုဘားမားရဲ့အာရှဒေသနဲ့ချင်းဝင်ရှာညှိမဲ့မူဝါဒရဲ့ပစိတပိုင်းဖြစ်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်စဉ်မြန်မာနိုင်ငံနဲ့တိတိကျကျဆက်ဆံမှုလမ်းဖွင့်ပေးခဲ့သူဖြစ်ပါတယ်။Republican Party သမ္မတလောင်း Trump အနေနဲ့လည်းအာရှဒေသနဲ့ပတ်သက်ပြီးစိတ်ဝင်စားမှုမပြဘူးဆိုရင်လည်းဒေသရင်းမှာဩဇာညောင်းတဲ့တရုတ်နိုင်ငံကိုထိချုပ်ရမှာမြန်မာနိုင်ငံလိုဒေသရင်းနိုင်ငံတွေနဲ့ဆက်ဆံရေးတွေကိုဆက်ထိန်းထားနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းခန့်မှန်းထားကြတာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးသတင်းပေးပို့ထားတာပါအခုဆက်ပြီးတော့မြန်မာနိုင်ငံကလူငယ်တွေကလည်းအမေရိကန်ရွေးကောက်ပွဲကိုစိတ်ဝင်စားကြည့်ရှုခဲ့ကြတဲ့အကြောင်းကိုတင်ဆက်ပေးပါမယ်အမေရိကန်ပြည်အောင်စုရဲ့45ရောက်မြောက်သမ္မတကိုအမေရိကန်နိုင်ငံသားတွေမဲပေးဆုံးဖြတ်ခဲ့ကြပါပြီ။မေးရုံနဲ့ပိတ်ချိန်ကစပြီးနိုင်ငံတကာမီဒီယာတချို့မှာအချိန်နဲ့တပြေးညီတင်ဆက်နေတာကိုမြန်မာနိုင်ငံကလူငယ်တွေကလည်းရွေးကောက်ပွဲရလဒ်ကိုစိတ်ဝင်တစားကြည့်ရှုခဲ့ကြပါတယ်။အပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်။
ရွေးကောက်ပွဲကာလတစ်လျှောက်အကျိမ့်နဲ့ရှင်ပြိုင်ခဲ့ကြတဲ့ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒိုနယ်ထရန့်တို့တဲ့အခါဘသူဟာအမေရိကန်ပြည်အောင်စုရဲ့45ချိန်မြောက်သမ္မတဖြစ်မယ်ဆိုတာကိုအမေရိကန်နိုင်ငံသားတွေမဲပေးဆုံးဖြတ်ခဲ့ကြတယ်လို့ဒီရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့မြန်မာနိုင်ငံကလူငယ်တွေမှလည်းစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။ရန်ကုန်မြို့အမေရိကန်စင်တာမှာအမေရိကန်ရွေးကောက်ပွဲရလဒ်တွေကိုမြန်မာလူငယ်တွေစိတ်ဝင်တစားစုဝေးပြီးကြတော့စောင့်ကြည့်နေကြတာပါ။ဒီအမေရိကန်စင်တာကိုရောက်ရှိနေတဲ့လူငယ်တွေတဲကတူဦးကိုကျွန်တော်ဒီအမေရိကန်ရွေးကောက်ပွဲနဲ့ပတ်သက်လို့ဘလောက်ထိစိတ်ဝင်စားလဲဘလို့အပြောင်းလဲတွေဖြစ်လဲဆိုတာကိုကျွန်တော်မေးကြည့်ပါဦးမယ်။ဟုတ်ကဲ့အမရေမင်္ဂလာပါဗျာ။အရင်ဆုံးမိုင်းနံပါတ်လေးချက်ပေးဆက်ပေးပါဦး
။မင်္ဂလာပါမောင်လေး။အမနံပါတ်ကတော့မမျိုးသက်ခိုင်လို့ခေါ်ပါရစေ။အမအခုလက်ရှိမှာဆိုလို့ရှိရင် American Center Debate Club ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ဆောင်ရွက်နေပါတယ်
။ဟုတ်ကဲ့။ဆိုတော့အမကလက်ရှိပေါ့နော် Democratic သမ္မတလောင်းနဲ့ Republican သမ္မတလောင်းနှစ်ဦးရှင်ပြိုင်နေတဲ့ထက်မှာဘသူ့အမဘသူ့ကိုပို့ပြီးကြိုက်လဲ။ဘာကြောင့်လဲဆိုတာချက်ပြောပြပေးပါဦး။
အမသဘောကျတယ်နောက်ပြီးတော့အဖြစ်အပျက်စဉ်သမရကတော့ဒီမိုကရက်တစ်သမရလောင်းဖြစ်တဲ့ Hillary Clinton ပဲဖြစ်ပါတယ်။ဘာလို့လဲဆိုလို့ရှင် American ရဲ့တမိုင်းတစ်လျှောက်မှာဆိုလို့ရှင်အမျိုးသမီးသမရဆိုတာမရှိခဲ့ဘူးပေါ့နော်။အမျိုးသမီးတွေရဲ့ကဏ္ဍကိုပို့ပြီးတော့မြင့်တင်ပေးဖို့ရယ်ပို့ပြီးတော့အမျိုးသမီးတွေရဲ့အခွင့်အရေးတွေတိုးတက်လာဖို့အတွက်ကိုလေမြန်မာ American ရဲ့တမိုင်းတစ်လျှောက်မှာဒီမိုကရက်တစ်သမရလောင်းတဦးဖြစ်တဲ့ Hillary Clinton ကို American နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတတစ်ယောက်အဖြစ်ဖြစ်စေတဲ့နဲ့နောက်တစ်ခုကဆိုလို့ရှင်အမျိုးသမီးခေါင်းဆောင်တစ်ယောက်လည်းသူကဖြစ်တဲ့နိုင်ငံရေးပိုင်းဆိုင်ရာမှာလည်းနိုင်ငံသားရေးဝန်ကြီးတစ်ယောက်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့အတွေ့အကြုံတွေအများကြီးရှိတယ်။ပြောဆိုဆွေးနွေးဆက်ဆံရာမှာလည်းအဆင်ပြေတဲ့အတွက်ကြောင့်သူ့ကိုသမ္မတလောင်းတစ်ယောက်ဖြစ်စေတယ်မှာလေ
။အခုလောလောဆယ်ပေါ်ထွက်နေတဲ့ရွေးကောက်ပွဲရလဒ်တွေအားဆိုရင်တော့ Donald Trump ဟာသမ္မတဖြစ်ဖို့တေချာတလောက်ဖြစ်နေပါပြီ။သမ္မတလောင်းနှစ်ဦးကြားမတူညီတဲ့အပြိုင်မှုတွေနဲ့မဲဆွယ်စည်းရုံးမှုတွေကြောင့်ရွေးကောက်ပွဲရလဒ်တွေဟာသူမတာကိုမတာနဲ့စိတ်လှုပ်ရှားဖို့ကောင်းတယ်လို့လူငယ်တွေကဆိုကြပါတယ်။ ရွေးကောက်ပွဲမကျင်းပခင်မှာလူထုစစ်တမ်းတွေအရဟီလာရီကလင်တန်ကအသာစီးရခဲ့ပြီမလို့တကယ့်ရွေးကောက်ပွဲရလဒ်စတင်ကြေညာချိန်မှာတော့ဒေါ်နယ်ထရန့်ကဦးဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတလောင်စကားစစ်ထုတ်ပွဲတွေကိုအဆက်မပြတ်ကြည့်ရှုခဲ့တဲ့ကိုမျိုးကြီးကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။ထရန့်ကြောင်းတော့တိတ်မသိဘူး။ဒါပေမဲ့သူ့ရဲ့ဒီ debate တွေတော့ကျွန်တော်အမြဲကြည့်ရသူ primary ကစခဲ့တယ်ရာသူစပြောကြည့်ခဲ့။အရင်စိတ်လှုပ်ရှားဖို့ကောင်းတယ်။သူစကားပြောသူကပုံမှန်လင်းပြောတယ်။ပုံမှန်လင်းသမားဘယ်အောင်မှထောက်ရှုမနေဘူး။သူ့ရဲ့ reality ကိုပဲသူပြောတယ်ပေါ့နော်။ဒါပေမဲ့တချို့နေရာမှာဒီအမျိုးသမီးတို့စော်ကားတာတို့ဘာတို့အဲအိုက်ပိုင်းမှာတော့သူအဲကြောင့်လေသူ့ရဲ့ popularity ကတော်တော်လေးကျသွားတာပေါ့။နမို့ဆိုရင်သူကအဲဒီသူ့ရဲ့ပါဇက်တာနဲ့ထိန်းနိုင်မဆိုရင်တော့ဒါကျွန်တော် election result ကလည်းတော်တော်ပို့ပြီးတော့စိတ်လှုပ်ရှားကြပိုကောင်းအောင်မယ်။
ယူကော့ပွဲရလဒ်တွေကြောင့်အမေရိကန်မြန်မာဆက်ဆံရေးမှာအပြောင်းအလဲတွေရှိနိုင်တယ်လို့သူကရှုမြင်ပါတယ
်။ကျွန်တော်နိုင်ငံတွေနဲ့ဟီလာရီနာနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံတော့ပို့ပြီးတော့အခွင့်အရေးလည်းပို့များလာမယ်ပို့ပြီးတော့ကောင်းလာမယ်လို့ထင်တယ်။တကယ်လို့ဒါထရန့်နိုင်မယ်ဆိုရင်ကျွန်တော်ထင်တော့သူကဒီကဘာတွေနဲ့ဆက်ဆံတဲ့နေရာမှာနည်းနည်းလေးအားပြော့သွားမယ်လို့ထင်တယ်။သူ့ရဲ့ဆက်ဆံမှုပါလေ။ကဘာရေးမှာပါဝင်မှုကတိတ်မရှိတော့ဘူး။မရှိရတဲ့အတွက်သူကတိတ်ချားလူရဲ့ interest ကိုတိတ်ချိနေမှာမဟုတ်ဘူး။
ဒီကနေ့ American Center မှာလူငယ်ပေါင်း80ကျော်စုစည်းပြီးတော့ရွေးကောက်ပွဲတည်ကောင်းစရာအချက်အလက်တချို့အမေးဖြေကဏ္ဍနဲ့ဂိမ်းကစားပွဲတို့နဲ့ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်ခဲ့ကြတာပါအခုလိုစိတ်ဝင်စားစောင့်ကြည့်ခဲ့ကြတဲ့လူငယ်တွေကိုလည်းမြန်မာနိုင်ငံဆိုင်ရာ American တန်မတ်ကြီး Scott Marcier ကကျေးဇူးတင်တဲ့အကြောင်း Skype ကနေတဆင့်ပြောဆိုတော့ပါတယ်ခင်ဗျာ
ခုထအောင်တင်ပြပို့ထားတာပါ VOA American တန်ညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းနိုမီတာ24.55 MHz ကနေတိုက်ရိုက်ဖန်ယူနိုင်ပါတယ်ဒီညပိုင်းစီစဉ်တွေမှာတော့မြန်မာမီဒီယာမြင်ကွင်းနဲ့အပတ်စဉ်အားကစားသတင်းစာလာတွေကိုနားဆင်ကြမှာပါရှင် VOA ကနေဗုဒ္ဓဦးနဲ့ညနေခင်းစီစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမကင်ပြူထွေးကကြေညာပေးပါမယ်ရှင်
ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican billionaire သတိဒေါ်နယ်ထရမ့်ကသူ့နိုင်ရတဲ့အကြောင်းကိုကြေညာလိုက်ပါပြီ။ပြိုင်ဘက် Democratic Party ကနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကိုမထင်မှတ်ပဲ Trump ကအကြီးအကျယ်အနိုင်ရသွားတာပါ။ရွေးကောက်ပွဲအနိုင်ရှုံးတွက်ချက်ရမှာအရေးပါတဲ့ Wisconsin ပြည်နယ်မှာ Trump အနိုင်ရတယ်ဆိုတာကိုအတည်ပြုခဲ့ပြီးတဲ့နောက်မှာတော့ဒီ Trump သမ္မတအဖြစ်နဲ့ရွေးကောက်တင်ရောက်ခံရတဲ့အကြောင်းကိုအမေရိကန်သတင်းဌာနကြီးတွေအားလုံးကလည်းဒီနေ့အစောပိုင်းမှာကြေညာခဲ့ကြတာပါ။အခုလိုဒီသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရလိုက်တာကြောင့်မလို့ကမ္ဘာလုံးဆိုင်ရာအစုရှယ်ယာဈေးတွေကတော့တိတိကျကျကျဆင်းသွားတယ်လို့ပဲဒီအမေရိကန်ဒေါ်လာဈေးနဲ့ယင်းနယ်ဈေးတွေလည်းကျသွားပါတယ်။ဒီနေ့အစောပိုင်းတုန်းကဥရောပအစုရှယ်ယာအညွန့်ကိန်းတွေ1.8%အထိကျဆင်းသွားခဲ့တယ်လို့ဒီအာရှမှာတော့ဂျပန်နီကေးအစုရှယ်ယာအညွန့်ကိန်းက9.4%နီးပါးအထိကျဆင်းပြီးတော့ဟောင်ကောင်ဟန်ဆန်အညွန့်ကိန်းက1.3%အထိကျဆင်းသွားပါတယ်ရှင်။ဒီအမေရိကန်ပြည်ထောင်စုမှာဒီသမ္မတအင်္ဂါနေ့တုန်းကသမ္မတရွေးကောက်ပွဲကျင်းပခဲ့တယ်လို့ပဲအထက်နဲ့အောက်လွှတ်တော်တွေမှလည်းအကျိန်နဲ့ရှင်ပြန်ခဲ့ကြတာပါ။မေယာလက်တွေထွက်ပေါ်လာတာနဲ့အမျှကွန်ဂရက်စ်လွှတ်တော်ကို Republican Party ကဆက်ပြီးတော့လွှမ်းမိုးထားမယ်ဆိုတာကလည်းထင်ရှားလာပါတယ်။ Republican တွေရယူထားတဲ့အထက်လွှတ်တော်အမတ်နေရာ၈ခုကိုဒီ Democratic Party ကအနိုင်ရအောင်အများကြီးမျှော်မှန်းခဲ့ပေမဲ့လည်းထင်သလိုမဖြစ်ခဲ့ပါဘူး။လွှတ်တော်အမတ်နေရာ၁၀၀မှာလက်ရှိ Republican တွေက54နေရာ၊ Democrat က49နေရာနေရာရထားတာကနေပြီးတော့ Republican က52နေရာအထိကျသွားပြီး Democrat က48နေရာရမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရှင်။စစ်ပွဲတွေပြင်းထန်နေတဲ့ Syria ကဒေသတချို့မှာတော့ Russia ကနောက်ထပ်လေကြောင်းတိုက်ခိုက်တာတွေလုပ်ဖို့စီစဉ်နေတဲ့အပေါ်မှာ American ဆွေရကကန့်ကွက်ဝေဖန်ထားပါတယ်။အပြစ်မဲ့ပြည်သူတွေကိုအထိကိုက်ခံပြီးတော့ Russia ဆွေရကသူ့ရဲ့ရေအတွက်ရေတက်အစွမ်းပြဖို့ကြိုးစားနေတယ်လို့ American ဆွေရကဆက်ဆွဲပြောဆိုထားပါတယ်ရှင်
။တင်းချင်းချုပ်ကို Mackin Pew ထွေးကကြေညာပေးခဲ့တာပါ။ဒီညနေအတွက် season ထုတ်လို့ရမှုကတော့ Matt Thingy Thai ဖြစ်ပြီးတော့ engineer ကတော့ Audio Bridges ဖြစ်ပါတယ်။ကျွန်မအင်တန်စမရှင်။ View American တန်ညပိုင်းမြန်မာဘာသာ season ကို9:00 AM ထိ line meter 25 kHz 11965 line meter 24 kHz 9323ညနဲ့ line meter 57 kHz 5885တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်အပေါင်းချမ်းသာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.